ိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့မှာအလုတ်ကင်ရှာဖွေလိုကြတဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကတဆင့်အခုရက်ပိုင်းနေ့စဉ်အစုလိုက်အကြုံလိုက်ဝင်လာနေကြဆဲဖြစ်ပြီးထိုင်းနိုင်ငံတဲကပြည်နယ်လေးခုမှာလေးရက်အတွင်းမြန်မာ900နီးပါးဖမ်းဆီးခံကြရပါတယ်ဒီအကြောင်းဗီဒီယိုသတင်းတော့မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံလေးကိုအလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံထိသွားပြီးအလုတ်လုတ်ကင်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေဆဲဖြစ်ပြီးမေလ19ရက်နေ့ကနေ22ရက်နေ့အထိ၄ရက်အတွင်းမြန်မာနိုင်ငံသား900နီးပါးအဖမ်းခံရကြောင်းရောင်ကျူးလူသမားအဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံရဲ့အကြောထိုင်းနိုင်ငံရဲ့တရားဟုဝင်ရောက်လာလို့ပေါ့လေအထောက်ထားမဲ့လို့ဖက်စီခံရတာဒီ၄ရက်အတွင်းမှာ900နီးပါးလောက်ရှိရပေါ့ဒါကျွန်တော်ဒီလိုပါဆိုလို့ရှင်မဲဆိုင်ဘက်မှာတစ်နေ့အောင်ထားကြလာရှိရဲ့မနေ့ကတော့မြဝတီဘက်ကနေလာပြီးတော့ထိုင်းနိုင်ငံကက်ပစ်ဖြိုင်တွေကိုဝင်လာတဲ့မြန်မာ35ယောက်ထားကြလာရှိရဲ့ဒီမေလ20ရက်နေ့ကပဲကက်ဆရပူပီနဲ့ပရာဂျစ်ဖြိုင်ကန်ပီနယ်ထဲမှာ294ယောက်ဖမ်းပြီးပါရှင်ဒီမေလ19ရက်နေ့ကပဲဘောတော်ပရာကျွတ်နယ်စပ်မှာမလီချောင်းကိုခွေးရတယ်မြန်မာ359ယောက်ဖမ်းဆီးတာလေဒါလိုခံရတာလေသိရှိရပါတယ်အဲဒါကြောင့်မလို့၄ရက်အတွင်းမှာအထက်နိုင်ငံလေးကိုဝင်ရောက်လာတဲ့အဲလူ900လီပါလောက်ကိုခန့်ခံတယ်လူပြောလို့ရပါတယ်ဗျဟုတ်တယ်ပ
ါဖမ်းဆီးခံရတဲ့မြန်မာတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကျင်းဝင်အများပြားပေးရပြီးမြန်မာပြည်မှာအိမ်နေချမ်းနေရောင်းချပေါင်နှံတာတွေနဲ့အတိုးများစွာပေးပြီးငွေချေးလာခဲ့ကြတဲ့သူတွေများပါတယ်အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြန်မာကျပ်ငွေ10သိန်းကနေ18သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ18,000ကနေ3,000လောက်ထိပေးပြီးလာခဲ့ကြတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
အဲ့တော့ကုန်ကျစရိတ်အနေနဲ့လည်းကျွန်တော်တို့ဒီကနေပြီးတော့ဖြန်းစည်းမိတဲ့သူတွေကိုကယ်ယူနေဖမ်းမိတဲ့ရှေ့ကောက်လူသမားတွေကိုပေါ့နော်မိန်းမနဲ့ခါကြတယ်လေဒီကုန်ကျစရိတ်ကလည်းတောက်ခွန်းထောင်းကနေပြီးတော့3000အထိဟုတ်လားဒီကုန်ကျတာတွေကိုဘက်3000ကျော်ကုန်ကျတာကိုသိရတယ်သူတို့ကြတော့အခုချိန်ကြီးလေခုဒီ2022ခုနှစ်မေလခဲမှာလည်းရက်တိုက်စုစုပဲဖမ်းခံတယ်ခုရက်ပိုင်းတွင်းမှာတော့900ကျော်လောက်ဖမ်းခံတယ်ဆိုတော့အစုလိုက်အပြေုံလိုက်ကဆက်ပြီးနောက်နေသေးတယ်လို့ဒီလိုပြောလို့ရပါတယ်
ဒီကနေ့2021ခုနှစ်ထဲမှာအထောက်ထားမဲ့နိုင်ငံသားကအလို့သမား6000ကျော်အဖမ်းခံရတယ်ဆိုပြီးရှစ်ကျောင်းလို့သမားရေဆောင်ရွက်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီထဲမှာတော့မြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်ပြည်စကနေမေလအထိတော့မြန်မာရှစ်ကျောင်းလို့သမား1000ကျော်လောက်အဖမ်းခံရပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့အတွက်ပါဝင်နေဆက်ဒေသတွေကနေလူပုံကူးသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုတိတိကျကျစစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့အနေနဲ့နေဆက်ဒီမှာပုံမကင်းတဲ့စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလထဲကညွှန်ကြားထားတာကြောင့်အဖမ်းဆီးတွေကိုဇက်တိုက်လုပ်နေတာလည်းဖြစ်ပါရဲ့ရှင်